မင်္ဂလာပါရှင်2018ခုနှစ်ဖေဖော်ဝါရီလ23ရက်တောက်ကြမြညာနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19နဲ့ 25 တို့ကနေပြီးတော့တိုက်ရိုက်ဖမ်းယူနိုင်ပါတယ်ရှင်။ကျွန်မခွန်ညူပါခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လူပါဒီနေ့နေ့နားဆင်မဲ့သတင်းတွေမှာတော့အမေရိကန်မှာစာတင်ကြောင်းတွေဘေးကင်းလုံခြုံရေးဒုတိယနေ့အဖြစ်သမ္မတဒေါ်နယ်ထရန့်ဆွေးနွေးရမှာတော့ပညာရေးဝန်ထမ်းတွေလက်နက်တပ်စီရေးထပ်မံပြောဆိုသွားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဂျာချေးရွာတွေကိုမြန်မာအနာဂတ်ကနေထူးစစ်တွေနဲ့အပြစ်ဒဏ်ရှင်လင်းဖျက်ရှားဖြစ်ခဲ့တဲ့အကြောင်းနိုင်ငံတကာလူ့ခွင့်ရလို့ရှာမှုဖွဲ့ Human Rights Watch ကပြောလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကုညံဝဲအောင်နဲ့တူချင်ညာပြေးသွားမှာပါ။
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းဆောင်ပါတွေဆက်သွယ်မြင့်မြတ်ချက်တွေထဲမှာရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုပြန်လည်နေရာချထားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်းတွေအတွက်ဂျပန်အစိုးရကရန်ငွေ 1.2 ဘီလီယံအကူအညီပေးဖို့ရှိပါတယ်
။ဂျပန်နိုင်ငံကဒီရခိုင်ဒေသမှာဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေလုပ်မှာပေါ့နော်။ဒီ UHR ကတဆင့် UN ဖွဲ့စည်းတွေကိုစုတန်းနေ။အဓိကတော့ UNICEF ပါတယ် UWFP ပါတယ် UNFPA ပါတယ် UNDP ပါတယ် UNHCR ပါတယ
်။လူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးရဲ့ပြောကြတဲ့အတူနားဆင်ရမှာပါ။တရားလွှတ်တော်ရှေ့နေဥက္ကဋ္ဌကိုလှုပ်ကြံခဲ့သူတွေအနက်တဦးကိုအမှတ်ခံပေးလိုက်ပြီးတဦးကတော့ခုထိဖမ်းမမိသေးတဲ့အခြေအနေနဲ့မြန်မာနိုင်ငံရဲ့တရားဥပဒေရေးရာသတင်းစာတွေကိုလည်းဆက်တိုက်ထုတ်လွှင့်ပေးသွားမှာပါ။အခုရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုညာဝဲအောင်တို့ကြီးညာပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုမှာစာတင်ကြောင်းတွေဘေးကင်းလုံခြုံရေးဒုတိယနေ့ဖြစ်သမ္မတဒေါ်နယ်ထရန့်ဆွေးနွေးရမှာကျောင်းဝင်းတွေရဲ့ပြစ်ခတ်မှုတွေဟန်တားနိုင်အောင်ပညာရေးဝန်ထမ်းတွေကိုလက်နက်တပ်ဆင်ရေးစီရင်ပြောဆိုသွားပါတယ်။ကာဝယ်နိုင်စွမ်းကိုမတွန်းမြင့်နိုင်မချင်းတိုက်ခတ်မှုတွေတတလဲလဲကျောင်းမှာဖြစ်ကြောင်းနဲ့လုံခြုံရေးအဆောင်တွေငှားရမ်းလို့လဲလောက်မှာမဟုတ်တဲ့အကြောင်းသမ္မတထရန့်ကပြောခဲ့တာပါ။စာတင်ကနေတည်းကတနက်ကင်ဆောင်ကမလိုလားတဲ့ကျောင်းဆရာတွေရဲ့သဘောထားနဲ့ပတ်သက်လို့ VOA ကမြင်းမြန်းရမှာတော့အ ਨੇ စုလောက်သာဖြစ်နိုင်တဲ့ဒီလိုလူတွေအနေနဲ့နောက်ဆုံးတစ်နေ့မှာလက်ခံလာနိုင်ကြောင်းလဲသမ္မတကတုံ့ပြန်ခဲ့ပါတယ်။သမ္မတရင်ဒီလိုမှာမနေ့ကတွေ့ဆုံမှုအတွင်းမှာတော့တနက်ကျွမ်းကျင်တဲ့ကျောင်းဆရာအရေးတွေဟာ40ရာခိုင်နှုန်းလောက်ထိရှိနေကြောင်းခံမှန်းပြောဆိုသွားသလိုကျွမ်းကျင်မှုရှိတဲ့ကျောင်းဆရာတွေအနေနဲ့အပူစုချင်းခံစားဖို့ရနိုင်ကြောင်းလဲမှတ်ချက်ပေးပြောဆိုခဲ့တာပါ။ဒါနေမှာလိုပဲစာတင်ကြောင်းတွေမှာလဲလုံခြုံမှုရှိစေလိုတဲ့ကြောင်းရက်တပ်ဖွဲ့ဝင်တွေပြည်နယ်ရေးနဲ့ဒေသခံစုကတာဝန်ရှိသူတွေနဲ့55မိနစ်ကြာတွေ့ဆုံမှုအတွင်းသမ္မတကပြောဆိုသွားပါတယ်။ဖလော်ရီဒါပြည်နယ်ပါကလမြို့ကမာချိုရီစတုံးမန်ဒေါက်ဂလပ်စ်ထထန်းကျောင်းမှာပြီးခဲ့တဲ့သတင်းပတ်ထဲအသက်6နှစ်အရွယ်ကျောင်းသားအောင်တယောက်ရဲ့ပြစ်ခတ်မှုအကျိုးဆက်တွေကိုတိုက်ရိုက်ခန်းစားကြရတဲ့ကျောင်းသားတွေမိဘတွေနဲ့ဆရာတွေပါဝင်တဲ့စစ်လို့ရှာစရာတွေ့ဆုံမှုပြီးနောက်တစ်ရက်မှာပဲသမ္မတကအင်ဂျီရောမှာထပ်မံတွေ့ဆုံခဲ့တာဖြစ်ပါတယ်။
ဖေဖော်ဝါရီလလယ်တုန်းကလူ19ဦးတေဆုံးခဲ့ရတဲ့ဖလော်ရီဒါပြည်နယ်ကအထက်တန်းကျောင်းပြစ်ခတ်မှုအတွင်းတနတ်သမားကိုတားဆီးကာကွယ်နိုင်ခဲ့တာမျိုးမရှိခဲ့ဘူးလို့ဝန်ခံခဲ့တဲ့တာဝန်ကျပြည်နယ်ဒုရဲချုပ်ဟာယာဒူးကနေနှုတ်ထွက်သွားပါတယ်။ဖလော်ရီဒါပြည်နယ်ဘရော့ဝတ်ခရိုင်ရဲ့ရဲချုပ်စကော့အစ်ရေးကတော့အဲ့ဒီပြစ်ခတ်မှုဖြစ်ချိန်မှာတာဝန်ကျနေတဲ့ဒုရဲချုပ်စကော့ပီတာဆန်အနေနဲ့ဒီပြဿနာကိုရင်ဆိုင်ဖြေရှင်းသင့်တယ်လို့ပြောပါတယ်။ကျောင်းပြစ်ခတ်မှုစတင်ဖြစ်ချိန်မှာတနက်ကန်ရဲတပ်ဖွဲ့အနေနဲ့တနတ်သမားကိုရင်ဆိုင်တိုက်ခိုက်ပြီးအသက်အန္တရာယ်တွေကိုအကာအကွယ်ပေးသင့်တယ်လို့ရဲချုပ်အစ္စရေးကပြောတာပါဒီလိုပေါ်ရုံမှုအတွက်ဒူရဲချုပ်ကိုလာဆောင်မင်းနဲ့ယာရူးချလိုက်ပေမဲ့ဒူရဲချုပ်ပီတာဆင်ကတော့အလုတ်ကနေနှုတ်ထွက်သွားပါတယ်နောက်ထပ်ရဲအစားရှိနှစ်ဦးကိုလည်းလုပ်ငန်းတာဝန်တွေကန့်သတ်ထားပြီးပြစ်ခတ်မှုနဲ့ဆိုင်တဲ့စုံစမ်းစစ်ဆေးရေးကိစ္စတွေမှာလည်းဆိုင်းငံ့ထားပါတယ်ဖေဖော်ဝါရီလ14ရက်နေ့ကဖလော်ရီဒါပြည်နယ်စတိုမန်ဒေါဂလပ်စ်အထက်တန်းကျောင်းမှာကျောင်းထုတ်ခံထားရတဲ့နီကိုလပ်စ်ခရစ်ရဲ့ပြစ်ခတ်မှုကြောင့်လူ19ဦးသေဆုံးခဲ့ရပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့သမ္မတမဲဆော်ဘက်မှာစီယိုရေးမှုဖြစ်တာဝန်ယူခဲ့ဖို့သူပေါ်မနာဖွန်နဲ့လက်ထောက်ဖြစ်သူရစ်ချက်ဂိတ်စ်တို့ပေါ်အထူးစုံစမ်းစစ်ဆေးရေးမှုကနောက်ထပ်ရာဇဝတ်မှုပုံမှန်တွေနဲ့ထပ်မံတရားစွပ်စွဲလိုက်ပါတယ်။ယူကရိန်းနိုင်ငံမှာရှိတဲ့ရုရှားအစိုးရလူလားစုတွေအတွက်အလွတ်လုပေးခဲ့ဖို့ပေမဲ့ပြည်ပနိုင်ငံတစ်ခုခုအတွက်အကျိုးဆောင်တွေဖြစ်မှတ်ပုံတင်မှုဖြစ်ခွက်ခဲ့မှုငွေမဲခွာချမှုတွေပြင်နောက်ထပ်ဆွဲဆိုလိုက်တဲ့ဆွဲချက်32ခုမှာတော့အခွန်ရှောင်မှုဘဏ်လုပ်ငန်းတွေမှာမတမာမှုတွေလည်းပါဝင်ခဲ့တာပါ။ဆွဲချက်တွေထဲမှာတော့လက်ထောက်ဖြစ်သူရဲ့အကူအညီနဲ့စီယိုရေးမှုဟောင်းမနက်ဖို့ပြပကလေးဝပန်းစင်းတွေကတဆင့်အမေရိကန်ဒေါ်လာတန်30ကိုငွေမဲခွာချကြကြောင်းနဲ့ပြပကနေတိတိဆိတ်ရရှိထားတဲ့ကြွယ်ဝမှုကိုအခွန်ပေးဆောင်ခြင်းမရှိဘဲအမေရိကန်မှာတုံးဆွဲခဲ့ကြောင်းဆွဆွဲထားပါတယ်ပြီးခဲ့တဲ့အောက်တိုဘာလမှာတုန်းကဆွဲဆူထားတဲ့ပြပအကျိုးဆောင်ဖြစ်မှတ်ပုံတင်မှုပြောက်ကွက်မှုနဲ့ငွေမဲခွာချမှုဆွဆွဲချက်တွေကိုတော့အပြစ်မရှိကြောင်းနှုတ်စလုံးကရှောက်လဲထားကြတာပါသူတို့နှုတ်ပေါ်ဆွဆွဲချက်တွေက2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကကြောင်းဝင်နှောက်ရှက်ရမှာသမ္မတထွက်ရဲ့စီယို ေးဖွဲ့နဲ့ပတ်သက်မှုရှိခဲ့ကြောင်းဆွဆွဲချက်တွေနဲ့တော့တိုက်ရိုက်ဆက်ဆက်မှုမရှိပါဘူး။အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုတွေနဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးရမှုရောဘတ်မူလာကပြည်ရနှစ်မေလာတဲ့စတင်စုံစမ်းစစ်ဆေးနေရလည်းဖြစ်ပါတယ်
။2018ပျုံချန်ဆောင်းရာသီအိုလံပစ်အားကစားပွဲပိတ်ပွဲအခမ်းအနားကိုတက်ရောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့သမီးလက်ဖြစ်အင်ဂျူရောအကြီးတန်းအကြံပေးလက်ဖြစ်တဲ့အီဗန်ကာထရန့်ဟာတောင်ကိုရီးယားနိုင်ငံကိုဒီကနေ့ရောက်ရှိလာပါတယ်။အမေရိကန်ကိုယ်စားလှယ်အနေနဲ့တောင်ကိုရီးယားနဲ့နှစ်နိုင်ငံဆက်ဆံရေးဆက်ပြီးခိုင်မာအောင်ဆောင်ရွက်လိုကြောင်းအင်ကျွန်းအပီပီဆိုင်ရာ၄စိတ်အရောက်မှာအီဗန်ကာထရမ့်ကသတင်းတောက်တွေကိုပြောပါရယ်ဒီကနေ့နှောင်းပိုင်းမှာတောင်ကိုရီးယားသမ္မတမွန်ဂျေအင်တဲခင်းအက်ခန်ရဲ့သမ္မတအင်ပြာတော်ကညစာစားပွဲကိုအီဗန်ကတက်ရောက်မှာဖြစ်ပါတယ်မြောက်ကိုရီးယားတောင်ဝန်ရှိသူတွေနဲ့ဆွေးနွေးပွဲတွေဆက်လုပ်ဖို့တောင်ကိုရီးယားကပြင်ဆင်နေပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးအစီအစဉ်တွေကိုထပ်ပြီးဖိအားတိုးပေးဖို့အတွက်အကြီးမားဆုံးတန်ခတ်ပိတ်ဆို့မှုကိုအမေရိကန်ဘက်ကချမှတ်ဖို့ကြေညာတော့မှာလည်းဖြစ်ပါတယ
်။ VOA American တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5.19kHz 16669 kHz 15956 နဲ့5.25kHz 11965တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။ဒီမေကန်တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါရယ်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဝင်းကျွေးနေထိုင်ခဲ့တဲ့ကျေးရွာတွေကိုမြန်မာအာဏာရှင်တွေကမြေထိုးစစ်တွေနဲ့အပိဓာန်ရှင်းလင်းဖျက်ရှားပစ်ခဲ့တာကိုဂျိုရုတပ်ပုံတွေအရတွေ့ခဲ့ရကြောင်းနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ Human Rights Watch ကပြောဆိုလိုက်ပါရယ်
။ What we're seeing in this areaisn't just the knocking down of dilapidated structures
ရင်းပစ်စင်းတဲ့စာဝတ်တွေကိုဖြိုချအောင်တတ်မဟုတ်ပဲတချင်းကရှိခဲ့တဲ့ကြေးရွာတွေကိုအပိတန်ရှင်းလင်းဖယ်ရှားခဲ့တာတွေ့ရပြီးတင်ရှားတဲ့အမတ်သားတစ်ပင်ဆက်ကင်းပြိုးခင်းဆိုလို့ဘာတစ်ခုမှမတွေ့ရတော့တဲ့အကြောင်း HR ဖွဲ့ရဲ့အာရှရေးရာသုတေသီ Richard Weir ကတွေ့ရှိချက်တွေကိုဒီကနေ့ထုတ်ပြန်ချိန်မှာပြောဆိုသွားတာပါရစမှုကင်းနဲ့ဖြစ်ပေါ်ခဲ့တဲ့နေရာတွေဖြစ်ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးဖွဲ့ကစစ်ဆေးခွင့်ရမယ့်အချိန်ထိရှင်းလင်းဖယ်ရှားတဲ့လုပ်ငန်းစဉ်တွေကိုချက်ချင်းရယ်ဆိုင်ထားဖို့ကုလသမဂ္ဂလူညွန်ရေးကောင်စီ Agency တွေနဲ့အလှူရှင်တွေကတောင်းဆိုကြဖို့လဲတိုက်တွန်းထားပါတယ်ပြည်ရနေဩဂုတ်လနောက်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းမှာလူညွန်ရေးကိစ္စကန်တွေကိုစီးနင်းတက်ခဲ့တဲ့ ARS စွန့်ရအုပ်စုကိုမြန်မာလူညွန်ရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာလူခွင့်ရေးချုပ်ပေါမှုတွေအကြီးအကျယ်ကျွလွန်ခဲ့ကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်းဝန်နဲ့လူခွင့်ရေးဖွဲ့တွေကဆွဆွဲထားကြတာပါဒါပေမဲ့လည်းမြန်မာစစ်တပ်ကတော့နိုင်ငံတကာကဆွဆွဲနေသလိုလူခွင့်ရေးချုပ်ပေါမှုတွေမရှိကြောင်းငြင်းဆန်ထားပြီးချုပ်ပေါသူတချို့ကိုလည်းအပြစ်ပေးအရေးယူထားတာတွေရှိပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကတကြောပြန်ပြုခတ်တဲ့ကြောင်းအကြီးအကျယ်ထိခိုက်ပျက်စီးခဲ့ရတဲ့အဆောက်အဦတွေကိုရှင်းလင်းမှုတွေကိုတော့ပြီးခဲ့တဲ့နိုဝင်ဘာလမှာစတင်ခဲ့ပြီးတလားလောက်ရန်နာထပ်ပြီးဒီနေ့ဒီဇန်နဝါရီလမှာပြန်လည်စတင်ခဲ့တာဖြစ်ကြောင်းလည်း HRU ကပြောဆိုခဲ့ပါတယ်။နိုဝင်ဘာ17ရက်နေ့ကနေဒီလဖေဖော်ဝါရီလ19ရက်နေ့ထိမှတ်တမ်းတင်ရယူထားတဲ့ဂျူရုတပ်ပုံတွေအရအနည်းဆုံးကြေးရွာရင်းနဲ့စက္ကင်ပေါင်း55ခုကိုလုံးဝဖျက်ရှားဖြစ်ခဲ့ကြောင်းလည်းပြောဆိုထားတာပါ။ရာဇဝတ်မှုကင်းဖြစ်ရာအထောက်အထားတွေကိုတမင်သက်သက်ဖြစ်စည်းတာတရားရေးဆိုင်ရာလုပ်ငန်းတွေကိုဟန်တားရရောက်ကြောင်းလည်း HRU ရဲ့အာရှရေးရာညွှန်ကြားမှု Brad Adams ကဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။
အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းမှာဒီကနေ့မြေပြိုကျတာကြောင့်အနည်းဆုံးလူ9ဦးသေဆုံးပြီးရွှေမြေအောက်ပိတ်မိသူတွေကိုကယ်ဆယ်ရေးလုပ်သားတွေကဆက်လက်ရှာဖွေနေပါတယ်စစ်တပ်နဲ့ရဲတပ်ဖွဲ့ပူးပေါင်းပြီးဒေသခံပြည်သူတွေနဲ့အတူလေယာလုပ်ငန်းခွင်တုံးကရိယာတွေနဲ့ရောလက်ပလာနဲ့ပါမြေစာပေါ်တွေကိုဖယ်ရှားရင်းအသက်ရှင်ကျန်ရင်းမဲ့သူတွေကိုရှာဖွေနေတာပါရွှေမြေဖုံးလွှမ်းနေတာကြောင့်ကယ်ဆယ်ရေးသမားတွေကအကြီးစားဆက်ကရိယာတွေမတုံးနိုင်ပဲဖြစ်နေပါတယ်မိုးရက်ဆက်တဲထန်နေပြီးနောက်ဂျာဗာကျွန်းအလယ်ပိုင်းFebris KI မှာဂျာတာပရင်းနေတုံကလင်သမားတွေလေကွင်းနဲ့အလွတ်လွတ်နေတော့မြေပြိုကျခဲ့တာပါဒီမြေပြိုကျမှုကြောင့်လူ18ဦးပျောက်ဆုံးနေသေးပဲဖြစ်ပါတယ်ဒေသခံ14ဦးကတော့ဆေးရုံမှာတင်ထားရပါတယ်နောက်ထပ်မြေပြိုမဲ့အန္တရာယ်တွေကြောင့်ဒေသကနေရှောင်ရှားကြဖို့အာဏာပိုင်တွေတတိပေးထားပါတယ်
စီရဲနိုင်ငံမှာဝင်းရံပိတ်ဆို့ခံထားတဲ့ဂူတာရှေပိုင်းကစိုးဝါလာတဲ့ဘုံကျဲတက်ခတ်မှုတွေနဲ့ဒမက်စကတ်မြို့တော်မှာမြင်မြင်သမီးမော်တာနဲ့ပြစ်ခတ်နေတာတွေကိုရပ်တန့်နိုင်အောင်အပြစ်ခတ်ရစရေးချက်ချင်းလုပ်ဖို့စီရဲဆိုင်ရာကုလသမဂ္ဂထုတ်ကိုယ်ဆက်စတက်ဖန်ဒမက်စထရာကဒီကနေ့ပဲပြောဆိုလိုက်ပါတယ်စီရဲနိုင်ငံမှာပြစ်ခတ်တွေရွှေ့ချရေးဇုံနယ်မြေတွေပြန်လည်အသက်ဝင်နိုင်ရေးအမကန်ပေးခဲ့ကြဘူးတဲ့ရုရှား၊ယူရိုနဲ့တူရကီနိုင်ငံတို့အမြန်ဆုံးတွဲဆူရဖို့လဲအထူးကိုယ်ဆက်ကတိုက်တွန်းခဲ့ကြောင်းကုလသမဂ္ဂပြောခွင့်ရသူကဆွစ်ဇာလန်နိုင်ငံဂျနီဗာရုံးချုပ်မှာပြောဆိုခဲ့ ဲ့တာပါစီရဲနိုင်ငံတော်မှာရပောင်း30ကျားအပြစ်ခတ်ရစေးလုံခြုံရေးကောင်စီမှာမဲခွဲဆုံးဖြတ်ဖို့ရှိနေကြမှာပဲအထူးကိုယ်စားရဲ့ပြင်ညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်ဒီကနေ့မှာပဲရုရှားရဲ့ပံ့ပိုးမှုနဲ့စီရဲအစုအစစ်လီရင်တွေဟာဂူတာရှိပိုင်းမှာ6ရက်မြောက်ဖြစ်လေကြောင်းကတိုက်ခတ်ခဲ့ရမှာတော့လူ9ဦးထက်မနည်းသေဆုံးသွားခဲ့ကြောင်းအတိုက်ခံတွေနဲ့စောင့်ကြည့်သူတွေကပြောဆိုခဲ့ကြတာပါဝန်ရံခံထားရတဲ့ဂူတာရှိပိုင်းမှာလူသားချင်းစာနာမှုအကူအညီတွေနဲ့စေပတ်ဆိုင်ရာအထောက်အကူပေးနိုင်အောင်ဝန်ရံပိတ်ဆို့မှုတွေကိုယာယီဖယ်ရှားနိုင်မဲ့ဆုံးဖြတ်ချက်မူကြမ်းတစ်ရပ်ကိုတော့ကုလသမဂ္ဂလူညွန်ရေးကောင်စီမှဒီကနေ့ပဲမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။ဆိုရင်လည်းကိုဝိတ်တို့ကမနေ့ကတင်သွင်းထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုတော့ရုရှားနိုင်ငံကကန့်ကွက်ပြီးပြင်ဆင်ဖို့လည်းအဆိုပြုထားပါတယ်
။နိုင်ငံရေးနိုင်ငံမြောက်ပိုင်းမှာဘူဂိုဟာရန်စစ်တူကြော်ရဲ့တိုက်ခိုက်မှုအတွင်းပျောက်ဆုံးနေသေးတဲ့မိန်းကလေးငယ်တရာကျော်ရဲ့မိဘတွေကဒေါသနဲ့စိုးရိမ်မှုတွေကြီးထွားနေပါတယ်။ပြီးခဲ့တဲ့၄နှစ်ဒီပါကချိတ်ပုတ်မြို့ဘော်ဒါဆောင်ကမိန်းကလေး256ယောက်ကိုဘိုဂူဟာရန်တီကဖမ်းဆီးခဲ့ပြီးအခုချိန်ထိအမျိုးသမီးငယ်100လောက်ပျောက်ဆုံးနေစေဖြစ်ပါတယ
်တောက်ကြနေညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုညံဝင်းရလို့ကြီးညာပေးသွားတာပါအခုညနေခင်းသတင်းလွှာတွေဆက်သွယ်မြင်မြင်ချက်တွေဇက်တိုင်နားဆင်ရပါမယ်ရှင်ရခိုင်ပြည်နယ်အတွင်း UN အဖွဲ့အစည်း6ဖွဲ့ရဲ့လူသားချင်းစာနာမှုအကူအညီထောက်ပံ့ရေးပြန်လည်နေရာချထားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်းတွေအတွက်ဂျပန်အစိုးရကမြန်မာအစိုးရကိုဂျပန်ယန်ငွေ 1.1 ဘီလီယံအလှူငွေပေးအပ်လိုက်ပါတယ်ဂျပန်နိုင်ငံသားရေးဝင်ကြီးကိုတိုင်းဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနယ်စပ်တွေကိုကွင်းစင်ကြည့်ရှုခဲ့ပြီးတဲ့နောက်အကူအညီဆက်ပေးဖို့ဂျပန်အစိုးရဘက်ကဆုံးဖြတ်ခဲ့တာဖြစ်ကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါရယ်ရခိုင်ပါတီဘက်ကဝေဖန်မှုတွေရှိနေတဲ့ရခိုင်ပြည်နယ်အတွင်းဖွံ့ဖြိုးရေးစီမံကိန်းတွေကိုရခိုင်ဒေသခံပြည်သူတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းကိုလည်းသူကပြောပါရယ်မတ်စုမွန်ကစူးစီးတင်ပြထားပါရယ်ရှင်
နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နှင့်ဂျပန်ဆိုရတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးမှုကနေဂျပန်နိုင်ငံအနေနဲ့ရခိုင်ပြည်နယ်အတွက်ဂျပန်ယန်းငွေ 1.2 ဘီလီယံအကူအညီပေးဖို့သဘောတူညီခဲ့တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာဂျပန်နိုင်ငံတန်မတ်ကြီးကမနေ့နေပြည်တော်မှာကျင်းပတဲ့ရခိုင်ပြည်နယ်အတွက်စီမံကိန်း2ရပ်လက်မှတ်ရေးထိုးပွဲမှာပြောဆိုလိုက်တာဖြစ်ပါတယ်။ဒီလူငွေတွေကိုအဓိကအားဖြင့်ရခိုင်ပြည်နယ်တွေ့ဆောင်ရွက်နေတဲ့လူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD အတွက်အဓိကထားလှူဒါန်းတာဖြစ်ပါတယ်ဂျပန်အစိုးရရဲ့ထောက်ပံ့ကူညီငွေတွေကို UNHRD ရဲ့စီမံကိန်းတွေမှာပါဝင်ဆောင်ရွက်နေတဲ့ UNICEF, WFP, UNFPA, UNDP, UNHCR, UN Women အဖွဲ့တွေကနေပေါင်းဆက်အကောင့်ထဲပေါ်ဆောင်ရွက်သွားမယ့်အစီအစဉ်ဖြစ်တဲ့အကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ
်ဂျပန်နိုင်ငံကဒီရခိုင်ဒေသမှာဖွံ့ဖြိုးတိုက်ခိုက်ရေးလုပ်ငန်းတွေလုပ်မှာပေါ့နော်ဒီ UNHRD ရဲ့တစ်ဆင့် UN ဖွဲ့စည်းတွေကိုလှူဒါန်းတယ်အဓိကတော့ UNICEF ပါတယ် UWFP ပါတယ် UNFPA ပါတယ် UNDP ပါတယ် UNHCR ပါတယ် UN Women ပါတယ်6ခုပေါ့နော်လုပ်ငန်းနဲ့ပတ်သက်တဲ့သက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ပူးပေါင်းပြီးတော့စီမံကိန်းတွေရေးဆွဲမယ်ထူထောင်ရေးစာထောက်ခံမှုကိစ္စလည်းပါတယ်ကျန်တဲ့နေရာချလိုက်ကိစ္စလည်းပါတယ်ကျန်တဲ့ထူထောင်ရေးကိစ္စလည်းပါတယ်ရေရှည်ဖွံ့ဖြိုးတိုက်ခိုက်ရေးလည်းပါတယ
်ဂျပန်နိုင်ငံဆိုရနိုင်ငံသားရေးဝန်ကြီး Mr. Taro Kono အနေနဲ့မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကရခိုင်ပြည်နယ်မောင်တော့ကနေနေရက်တင်းချောင်သွားတဲ့ဒုက္ခသည်တွေပြန်လည်လက်ခံနေရာချထားရေးစခန်းတွေကိုသူကိုယ်တိုင်တွားရောက်လေ့လာခဲ့ပြီးတဲ့နောက်မှာတော့ဒီလိုမျိုးဂျပန်ဆိုရဘက်ကရခိုင်ပြည်နယ်အတွင်းအကူအညီတွေဆက်ပေးဖို့ဆုံးဖြတ်ခဲ့တာဖြစ်ကြောင်းကိုလည်းဂျပန်တမ်မတ်ကြီးကလက်မှတ်ရေးထိုးပွဲမှာပြောကြားခဲ့တာပါအဓိကအားဖြင့်တော့ရခိုင်ပြည်နယ်အတွင်းပြန်လည်လက်ခံရေးလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးဖို့ပြန်လည်နေရာချထားရေးနဲ့ပြန်လည်ထူထောင်ရေးရေရှည်ဖွံ့ဖြိုးတိုက်ခိုက်ရေးစီမံကိန်းတွေမှာချိတ်ဆက်ဆောင်ရွက်သွားမှာဖြစ်တယ်လို့ဒေါက်တာဝင်းမြတ်အေးကပြောပါတယ
်ဒါကတော့နိုင်ငံချင်းချင်းရင်းနှီးမှုပြရရောက်တယ်လို့ကျွန်တော်တို့ရဲ့ဟိုလုပ်ကိုင်ဆောင်ရွက်နေတဲ့အပေါ်အေးမှာပူးပေါင်းဆောင်ရွက်ရင်အောင်မြင်မယ်ဆိုတာကိုလည်းသူကပြတာနေမှာပေါ့နော်ဂျပန်နိုင်ငံကြီးဝင်ကြီးသွားတော့ကကျွန်တော်လည်းအတူသွားတယ်ရကားနဲ့သွားတာရှိရဟန်းရင်နဲ့သွားတာလည်းရှိတယ်မြင်ရတွေ့ရတယ်ပေါ့သူကဟိုဘက်ကိုထွက်မသွားဘဲနဲ့အဲ့ဒီတော့ကျန်ခဲ့တဲ့မွတ်စလင်တွေနဲ့လည်းသူတွေ့တယ်စကားတွေပြောတယ်အိမ်ကြီးလည်းလိုက်ကြည့်တယ်ငယ်ဆက်ကိတ်ကြီးလည်းရောက်တယ်သူတို့ပြန်သွားပြီးတော့တမ်းမှလည်းကျွန်တော်ပြောတယ်တက်နေအကူအညီတွေပေးခြင်းနဲ့လက်တွေ့လည်းတွေ့ရတယ်လှုပ်ဆောင်နေရတယ်လည်းတွေ့တယ်တော့ဆိုတော့ကျွန်တော်တို့အနေနဲ့ကတော့အခုလိုမျိုးပါဝင်ပြီးတော့ပူးပေါင်းဆောင်ရွက်တဲ့နဲ့ပတ်သက်ပြီးတော့ဒီနိုင်ငံကြီးကလည်းပူးပေါင်းဆောင်ရွက်မယ်အဖွဲ့အစည်းကလည်းပူးပေါင်းဆောင်ရွက်မယ်ဆိုရင်အောင်မြင်တဲ့လုပ်ငန်းစဉ်တွေကဖြစ်မယ်ဆိုတော့ တက်တည်ကြတာပဲပေါ့နော
်အခုလိုမျိုးရခိုင်ပြည်နယ်တွင်းရေတို့ရေရှည်စီမံကိန်းတွေအစိုးရနဲ့အလှူရှင်နိုင်ငံတွေကုလလအောက်ခံဖွဲ့စည်းတွေပူးပေါင်းပြီးတော့အချိန်ဟုန်မြင့်လှုပ်ဆောင်နေပေမဲ့လို့ရခိုင်ဒေသခံပြည်သူတွေနိုင်ငံရေးဖွဲ့စည်းတွေနဲ့အရက်ဖက်လူမှုဖွဲ့စည်းတွေရဲ့ဆန္ဒသဘောထားကိုမတောင်းခံဘဲလှုပ်ဆောင်နေပါတယ်လို့ရခိုင်နိုင်ငံရေးပါတီဘက်ကဝေဖန်မှုတွေရှိနေတဲ့အပေါ်မှာတော့ဒေါက်တာဝင်းမြတ်အေးကအခုလိုရှင်းပြပါတယ
်တကယ်ကြတော့ကျွန်တော်တို့ဒီဆောင်ရွက်မှုတိုင်းဟာကျွန်တော်တို့ကပူးပေါင်းဆောင်ရွက်မှုပုံစံနဲ့ပဲသွားတာတနေငံလုံးတော်မှာကျွန်တော်တို့ကနေပြီးတော့ပွင့်လင်းမြင့်သာစွာနဲ့ Union Enterprise ဆိုတာလုပ်ထားတယ်ရခိုင်တခုတည်းတွေမကမဲ့တနေငံလုံးတော်ပါဝင်နေမှာတော့ရခိုင်ပြည်သူတွေမပါဝင်ဘူးဆိုတာမရှိပါဘူးရခိုင်ပြည်သူတွေလည်းပါဝင်ကြပါတယ်ပါဝင်တာမှာကျွန်တော်တို့ဒီ Youth Volunteer ဆိုရင်ရခိုင်ကဒီရခိုင်နေမှာပဲနဲ့တိုင်းသား Youth စုသေးသေးလေးတော့အကုန်ပါတယ်ဆိုတော့အကုန်လုံးပါဝင်ကြတာပဲနောက်ပြီးတော့ကျွန်တော်တို့ကပွင့်လင်းမြင့်သာမှုရှိပါတယ်ကျွန်တော်တို့ဆောင်ရွက်တာတွေကဘာဖြစ်လို့ဆိုတော့ကျွန်တော်တို့တွားရောက်တဲ့အချိန်ချိန်တိုင်းမှာကျွန်တော်တို့လူမှုဖွဲ့စည်းရေးနဲ့တွေ့ပါတယ် Youth Fund ရေးတွေ့တယ်တန်ဃာရိုင်းနဲ့လည်းတွေ့တယ်ဒီနှစ်ဖက်အကုန်လုံးကျွန်တော်တို့တွေ့ပါတယ်အခုကျွန်တော်တို့ဒီဒလအတွင်းမှာပဲ9ချိန်ရှိပြီခင်ဗျာအဲ့လိုမျိုးအောက်ခြေကြည့်လေတွေ့ဆုံဆွေးနွေးမှုတွေလုပ်တာလုပ်ပါတယ်ခင်ဗျာပြည်သူတို့အသိအခံစာဆိုပြီးတင်းစာလည်းမှလည်းထည့်တာအားလုံးအသိပါပဲခင်ဗျာ
ဂျပန်နိုင်ငံဆိုရအထောက်ပံ့တဲ့ကုလအဖွဲ့6ဖွဲ့ကစတင်အကောင့်ထည့်ဖို့မဲ့ပြည်တော်စုစီမံကိန်း2ရက်အတွက်လက်မှတ်ရေးထိုးပွဲကိုတော့ဖေဖော်ဝါရီလ22ရက်နေ့မနေ့ကနေပြီးတော့မှကျင်းပခဲ့ပြီးဝန်ကြီးဒေါက်တာဝင်းမြတ်အေးမြန်မာနိုင်ငံဆိုင်ရာဂျပန်တာမတ်ကြီးမစ္စတာတတိရှိဟူကူချီအပါအဝင် UN လက်အောက်ခံအဖွဲ့တွေကဌာနကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပါတယ်ရှင
်မဆုမွန်ပြောပြသွားတာပါရှင် NLD ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှင်နေဦးကိုနီကိုလှုပ်ကြံတတ်ဖြတ်သူအဖြစ်စွပ်စွဲခံထားရတဲ့ကြည်လင်းနဲ့တန်တရားရှိသူ3ဦးတို့အမှုအတွက်ပြန်ခေါ်သက်တေ5ဦးကိုဒီကနေ့စစ်ဆေးခဲ့ပါတယ်ဒီအမှုမှာအဓိကတရားခံလို့ယူဆခံထားရတဲ့အောင်ဝင်းခိုင်ကိုအခုချိန်ထိမဖမ်းမိသေးတဲ့အတွက်အမှန်တကယ်ကျူးလွန်ခဲ့သူတွေကိုတရားဥပဒေနဲ့အညီအရေးယူနိုင်ပါမလားလို့တရားလိုဘက်ကမေးခွန်းထုတ်ပါတယ်တရားရုံးမှာကိုယ်တိုင်သွားပြီးတော့သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်မေခါကပြောပြမှာပါရှင်
တရားလွှတ်တော်ရှိနေဦးကိုနီလှုပ်ကြံတက်ဖြတ်ခံရမှုမှာအ धिक ကျူးလွန်သူအဖြစ်ဆွဆွဲခံထားရတဲ့ကြည်လင်းအပြင်ပူပေါင်းတန်စီသူတွေအဖြစ်အာဏာပိုင်တွေကတန်တရားရှိနေတဲ့အောင်ဝင်းစော်အောင်ဝင်းထွန်းနဲ့ဇေယျဖြိုးတို့ရဲ့အမှုအတွက်တပ်တွေတွေဖြစ်ကြတဲ့လေစိတ်ကလုံခြုံရေးဝန်ထမ်းတွေအငှားရင်မောင်းတွေနဲ့အထူးဆောင်ရမ်းစစ်ဆေးရေးအဖွဲ့ကရဲရာရှိတွေကိုအင်းစိန်မြောက်ပိုင်းခရိုင်တရားရုံးမှာဒီကနေ့ကြားနာစစ်ဆေးခဲ့တာပါပြည်ရဲ့၂၂ရက်နေ့ကလည်းကြားနာစစ်ဆေးခဲ့ပြီးပြည်မှုကျူးလွန်သူတွေလွတ်မြောက်အောင်ကူညီပေးခဲ့မှုပုံမှန်၂၁၂နဲ့ဆွဲချက်တင်ခံထားရတဲ့အောင်ဝင်းထွန်းကိုအာမခံပေးပြီးပြန်လွှတ်စေခဲ့ပါတယ်။ဒီကနေ့တန်ခေါ်သက်တွေစစ်ဆေးမှုနဲ့ပတ်သက်လို့တရက်လို့ရှိနေဥရောပစံအောင်ကတော့တိကျတေးကြတဲ့ထွက်ဆိုချက်တွေကိုအချက်ကျကျပေါ်အောင်စစ်ဆေးနိုင်ခဲ့တာကြောင့်တန်တရာရှိခံထားသူတွေရဲ့နောက်ွယ်မှာစိတ်ခိုင်းသူတွေရှိရဲဆိုတော့ပေါ်လွင်လာတယ်လို့ဆိုပါတယ်ရှင်နေဦးကိုနီတိတ်ဆုံးတာတစ်နှစ်ကျော်ရှိလာတဲ့အချိန်ထိဒီအမှုနဲ့ပတ်သက်လို့ခိုင်ခိုင်မာမာအပြေမထွက်သေးတာဒီအမှုအတွက်အရေးပါတဲ့နောက်ွယ်ကတရခန့်လို့ယူဆခံထားရတဲ့အောင်ဝင်းခိုင်ကနေ့အချိန်ထိလွတ်မြောက်နေသေးတာတွေကြောင့်ဒီအမှုအပေါ်မှာအားမလို့အားမရဖြစ်မှုတွေတရားစီရင်ရေးစနစ်အပေါ်မကျေနပ်မှုတွေလည်းထွက်ပေါ်နေပါတယ်လက်ရှိအဓိကတန်တရားရှိသူအောင်ဝင်းခိုင်ကိုဖမ်းမမိနိုင်သေးတာကြောင့်အမှန်တကယ်ကျူးလွန်သူတွေကိုတိကျစွာတရားစီရင်ခွင့်ရနိုင်ပါမလားဆိုတဲ့အမေးကိုတော့တေဆုံးသူကိုနေဝင်းရဲ့ဥပဒေအကျိုးဆောင်ဦးရောဘတ်စံအောင်ကအခုလိုမေးခွန်းထုတ်လိုက်ပါတ
ယ်။အောင်ဝင်းခိုင်ကိုရမှာနောက်မှရှိနေတဲ့ဟာကိုအကုန်ဖော်ထုတ်နေမှာ။အောင်ဝင်းခိုင်ကိုရရှိရပြည်ရေးဝန်ကြီးဌာနကကြိုးပမ်းဆောင်ရွက်ပေးရမယ်။ပြည်သူလူထုကလည်းကူညီရမယ်။နော်မဟုတ်လို့ရှိရင်တော့ဒီမာရီမဲ့ဒီကြည်လင်းမာရီကိတ်ဆုံးသွားနိုင်မျိုးဗျကျန်တာအရန်လိုက်မယ်ဆိုတော့အဲ့ဒီဟာရရှိရတော့ဒါအသက်သူ့ကျော်ပဲဗျအဲ့ဒါဘလို့မှအခုဒီမအောင်မြင်နိုင်ဘူးဗ
ျဥက္ကုံနီနဲ့ကိုနေဝင်းတို့အသက်ခံရမှုနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ကဖမ်းဆီးထားတဲ့အောင်ဝင်းထွန်းအောင်ဝင်းစော်ဇေယျဖြိုးနဲ့ကြည်လင်းတို့လေးဦးကိုပြီးခဲ့တဲ့ရုံးချိန်တွေမှာဆွဲချက်တင်ထားပြီးအဲ့ဒီအထက်ကအောင်ဝင်းစော်ဇေယျဖြိုးနဲ့ကြည်လင်းတို့၃ဦးကိုတော့တေရန်ထိကြခံနိုင်တဲ့ပုံမှားတွေနဲ့ဆွဲချက်တင်ထားတာဖြစ်ပါတယ်။လက်ရှိမှာဒီအမှုရဲ့အဓိကတရားခံလို့သတင်းတွေထွက်ပေါ်နေတဲ့အောင်ဝင်းခိုင်ဆိုသူကတော့လွတ်မြောက်နေတာဖြစ်ပြီးပြီးခဲ့တဲ့ရုံးချိန်တုန်းကအောင်ဝင်းခိုင်ကိုတရားခံပြေးဖြစ်အင်းစိန်တရားရုံးကအမိန့်ချထားပါတယ်။ဖေဖော်ဝါရီ၂၂ရက်နေ့ကပြည်မှုကျူးလွန်သူတွေကိုလွတ်မြောက်အောင်ကူညီခဲ့သူလို့စွပ်စွဲခံထားရသူကိုအာမခံပေးခဲ့တဲ့ကိစ္စနဲ့ပတ်သက်လို့အမှုကိုစောင့်ကြည့်နေကြသူတွေကမေးခွန်းထုတ်လိုက်ကြတဲ့အပေါ်အောင်ဝင်းခိုင်ရဲ့အကျိုးဆောင်ရှင်နေဦးအောင်ခိုင်ဦးကတော့ခုလိုပြောဆိုလိုက်ပါတယ်
။တရားဥပဒေအတိုင်းပဲလုပ်မှာ။နော်ဥပဒေမဲ့လုပ်စရာကြောက်မရှိဘူး။တရားစီရင်စီနိုင်ငံတော်ရဲ့မူဝါဒအခွင့်အရေးပေါ်နေရပဲ။တရားဥပဒေစိုးမိုးရတဲ့တရားဒီလိုမှစိတ်မချရင်ကျန်တဲ့လူတွေဘယ်လိုလုပ်မလဲ။ ဒီနေ့ဆွဲကျော်လုံးတဲ့ရှိတဲ့တရားသူတွေကိုနိုင်ငံတော်ကတင့်တော်တယ်ထင်လို့ဒီလိုအရေးကြီးမှုမှာဖောက်ဖွဲ့ပေးတာ။ခေါင်းတလုံးနဲ့မထားဘူး။ခေါင်းတလုံးထားပေးတာ။ခေတ်ရေးဆက်ရှိတဲ့တရားသူကြီး။ဟုတ်တယ်နော်။အဲ့ဥဒေတိုင်လုပ်မှာပါ။
ရှိနေဦးကိုနီလုတ်ကြံတပ်ဖြတ်မှုမှာပါဝင်တဲ့ကြည်လင်းပါဝင်တန်လျာရှိသူ၃ဦးကိုအပတ်စဉ်တောက်ကြနေတိုင်းရန်ကုန်မြို့မြောက်ပိုင်းခရိုင်တရားရုံးမှာရုံးထုတ်စစ်ဆေးနေခဲ့တာဖြစ်ပေမဲ့တရားသူကြီးရဲ့ပြောင်းလဲစစ်ဆေးမှုအရဒီတစ်ပတ်ကနေစပြီးဇာတာပရိတောက်ကြ၂ရက်ဆက်တိုက်စစ်ဆေးသွားမှာဖြစ်ပါတယ်။အောင်ဝင်းထွန်း၊အောင်ဝင်းစော်၊ဇေယျဖြိုးနဲ့ကြည်လင်းတို့၄ဦ ဒီလိုဆွဲချက်တင်ခံရတဲ့အပေါ်တန်ရာရှိခံထားရသူတွေဘက်ကမကျေနပ်တာကြောင့်ရန်ကုန်တိုင်းတရားလွှတ်တော်ကိုစတင်ထားတယ်လို့သူတို့ရှေ့နေတွေကဆိုပါတယ်ဒါပေမဲ့ရန်ကုန်တိုင်းတရားလွှတ်တော်ဘက်ကတော့တစုံတရာအကြောင်းပြန်ခြင်းမရှိသေးပါဘူး။လာမယ့် match လ၈ရက်နေ့နဲ့၉ရက်နေ့တွေမှာဒီအမှုကိုဆက်လက်ကြားနာဆက်ဆီးသွားအောင်မှာဖြစ်ပါရဲ့ရှင်
။မေခပြောပြခဲ့တာပါရှင်။အချိန်တည်းမှာပဲမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုအခြေအနေကြာဆင်းသွားတဲ့အကြောင်းကမ္ဘာတရားမျှတမှုလေ့လာဆောင်ကြည့်ရေးအဖွဲ့ကြီးရဲ့သတ်မှတ်ချက်အပေါ်ဥပဒေပညာရှင်တွေသဘောထားဘယ်လိုရှိပါသလဲ။လက်တလောမြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့ထင်ရှားမှုထင်ရှားတဲ့အမှုတွေအပေါ်တရားရုံးတွေရဲ့ဆုံးဖြတ်ချက်တွေနဲ့နှိုင်းယှဉ်ပြီးဥစ္စာမဝေကတင်ပြထားပါရရှင်
။ World Justice Project လို့ခေါ်တဲ့ကမ္ဘာတရားမျှတမှုစောင့်ကြည့်လေ့လာရေးအဖွဲ့ကကမ္ဘာပေါ်ကနိုင်ငံပေါင်း133နိုင်ငံရဲ့တရားစီရင်မှုအခြေအနေတွေကိုလေ့လာသုံးသပ်ပြီးတရားမျှတမှုရှိတဲ့နိုင်ငံတွေစီရင်ကိုထုတ်ပြန်ခဲ့ရမှာမြန်မာနိုင်ငံကိုအဆင့်တရာနေရာမှာတတ်မှတ်ခဲ့ပြီးတော့ဒါဟာဆိုရင်အရင်နှစ်ကတည်းကအဆင့်2ဆင့်လျှော့ချတတ်မှတ်လိုက်တာဖြစ်ပါတယ်။အခုလိုတတ်မှတ်နိုင်မှုကမြန်မာနိုင်ငံမှာလွတ်လပ်စွာတရားစီရင်မှုမရှိသေးဘဲဖြစ်နေတာကိုထောက်ပြလိုက်တာပဲဖြစ်တယ်လို့ AHRC အာရှလူ့ခွင့်ရေးကော်မရှင်ရဲ့ရှေ့နေဦးမင်းလွင်ဦးကပြောပါရယ်။မကြာခင်ကပဲရဲတပ်ဖွဲ့ကအကျင့်ပြည့်ခြားစားမှုတွေနဲ့အရေးယူမှုတွေပြုလုပ်ရမှာတခံပြေးတွေအဖြစ်ကြီးညာထားခံရသူတွေထဲမှာတရားရေးဝန်ထမ်းတွေပါဝင်နေမှုကတက်တည်ပြနေတယ်လို့ဦးမင်းလွင်ဦးကထောက်ပြပါရယ်။
အခုဒီရရှိဒီပါတယ်။အဲ့တော့ဒီဓာရီကိုကြည့်ခြင်းအချင်းမြန်မာနိုင်ငံရဲ့တရားစီရင်ရေးကလွတ်လပ်စွာတရားစီရင်ရေးမရှိတဲ့အပြင်ခြားစားမှုလစားမှုတွေနဲ့ဒီခင်နေတယ်ဆိုတာတွေကိုဒီအစီရင်ခံစားနေထောက်ပြလိုက်တယ်လို့ကျွန်တော်မြင်ပါတယ်ခင
်ဗျ WJP အဖွဲ့ရဲ့အစီရင်ခံစားအရဒေတာတွေမှာကြည့်မယ်ဆိုရင်နိုင်ငံ15နိုင်ငံရှိတဲ့နဲ့မြန်မာနိုင်ငံဟာအဆင့်14မှာရောက်နေပါတယ်ဒီဖွဲ့ကတိုင်းတာတဲ့နေရာမှာအစိုးရကပြည်သူတွေပါတာဝန်ယူမှုတာဝန်ခံမှုရှိခြင်းလူတို့ရဲ့အခြေခံရပိုင်ခွင့်တွေကိုအကာအကွယ်ပေးတဲ့မျှတသောတရားဥပဒေများရှိခြင်းပွင့်လင်းမြင်သာစွာစီစဉ်ဆောင်ရွက်ခြင်းဘယ်လိုမှုကင်းရှင်းခြင်းစတာတွေကိုအခြေခံပြီးတော့ဆုံးဖြတ်ခဲ့တာလို့ဆိုပါရယ်မြန်မာနိုင်ငံမှာကိုလိုနီခေတ်ကရေးဆွဲခဲ့တဲ့ခေတ်မမီတော့တဲ့ဥပဒေတွေကိုဆက်လက်ပြီးတော့အသုံးပြုနေစေဖြစ်တဲ့ဆိုတဲ့ဝေဖန်ထောက်ပြမှုတွေကလည်းရှိနေပါရယ်ဦးမင်းလွင်ဦးရဲ့အမြင်ကတော့
ဒီဥပဒေကိုအနှဲ့အသိပဲဖွင့်ဆိုတဲ့အခါမှာအဓိကတာဝန်ရှိတဲ့သူတွေကတရားသူကြီးနဲ့တရားစွဲအဖွဲ့ကြီးအသီးသီးကဖြစ်တယ်အဲ့တော့အဲ့ဒီလူတွေကမိမိလိုသလိုတွေးပြီးတော့ဥပဒေပြဋ္ဌာန်းချက်အတိုင်းတည်တည်ကြကြလိုက်နာဆောင်ရွက်ခြင်းမရှိဘဲနဲ့စစ်ဆေးဆုံးဖြတ်နေတဲ့ဥစ္စာတွေကနေပြီးတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ကလွတ်လပ်တဲ့တရားစီရင်ရေးစနစ်ကိုရောက်မလာဘဲနဲ့ဟိုအဂတိတရားတွေနဲ့ပေါ့ဗျာအဲကြောက်ရတာရဲ့လက်ပြီးလက်ယူရှိတာတွေရဲ့စရှိသဖြင့်ပေါ့နိအဂတိတရား၄ပါးနေမလွတ်နိုင်သေးတဲ့တရားစီရင်ရေးစနစ်ဖြစ်နေတယ်ဆိုတာကိုကျွန်တော်သိရပါတယ်
တချိန်ထဲမှာပဲ NLD ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှေ့နေဦးကိုနီကိုလုတ်ကြံတပ်ဖြတ်ခဲ့သူအဖြစ်စွပ်စွဲခံထားရတဲ့ကြည်လင်းနဲ့တန်တရားရှိသူ၃ဦးတည်းကအဝင်းထုံးကိုကြက်3,500ရန်ခံဝင်ကလေးနဲ့မင်းကအာမခံပေးလိုက်ပါတယ်။ဒါဟာတရားဥပဒေအကြောင်းအရစွဲဆိုတဲ့ပုံမှန်ဟာအာမခံပေးနိုင်တဲ့ပုံမှန်နဲ့အကျုံးဝင်လို့သာအာမခံပေးတာဖြစ်တယ်လို့ဦးမင်းလွင်ဦးကသုံးသပ်ပါတယ်။ဒါပေမဲ့တရားရုံးဘက်ကအမှုသွားအမှုလာပေါ်ထည့်သွင်းစဉ်းစားစရာတွေရှိနေသေးတယ်လို့ဆိုပါတယ်။ဒီလိုဘက်ကအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှေ့နေဦးနီလာကတော့အာမခံပေးတယ်ဆိုတာအာမခံပေးဖို့တက်တက်မဟုတ်ပဲပြန်ပြီးတော့စဉ်းစားရမယ့်ကိစ္စတွေရှိသေးတယ်လို့ VOE ကပြောပါတယ်
။ပထမချက်ကဥပဒေအာမခံပေးနိုင်တဲ့ဖြစ်မှုဖြစ်သလားဒုတိယချက်ကတော့တရားခဏထပ်ပြီးတိကျမှလားနံပါတ်3ချက်ကတော့တရားခဏတက်တည်ရအောင်ကိုလွတ်မြောက်သွားလို့ရှိရင်ဖြတ်သိမ်းနိုင်သလားဆိုတဲ့အချက်3ချက်ကိုထပ်ပြီးစဉ်းစားရမယ်လို့ကျွန်တော်ထင်ပါတယ်။အဲလိုစဉ်းစားမယ့်ကိစ္စအပိုင်းမှာပထမအချက်နဲ့ဥပဒေပြဋ္ဌာန်းချက်ရတာအမှန်ကပြည်နယ်နဲ့ပုံမှန်ဆိုတာမှန်ပါတယ်။ဆက်ပြီးတိကျနိုင်မယ့်အနေအထားဟုတ်တယ်မဟုတ်တယ်ဆိုတဲ့ကိစ္စနဲ့လုံလောက်တဲ့ခံဝေရှိမယ်ဆိုလို့ရှိရင်ဒါလည်းဥပဒေဒါလည်းမှန်တယ်လို့ပြောရမှာဖြစ်ပါတယ်။တတိယတစ်ချက်ကတတိယအလုံးဖြစ်စင်းနေတာဖြစ်စင်းနေမှာဆိုတဲ့ကိစ္စအောင်တော့ဟိုကျွန်တော်တို့ကဒိနဲ့ကြည့်ရမယ့်အခြေအနေလို့တခုရှိပါတယ်။
တင်ရှားတဲ့နောက်အမှုတစ်ခုဖြစ်တဲ့ရိုက်တာသတင်းတော်နှစ်ယောက်ရဲ့အမှုမှာဆိုရင်လဲနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုအဲ့ဥပဒေနဲ့အရေးယူထားတာဖြစ်တဲ့အတွက်အမကပေးလို့မရဘူးလို့ဆိုပေမဲ့တရလူနဲ့တရလူရဲ့အဓိကကြတဲ့တက်သေးတွေကိုစစ်ဆေးပြီးလို့စစ်ဆေးချက်ပေါ်မှာနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားတဲ့ကိစ္စရက်ထင်းထင်းရှားရှားမဖြစ်ဘူးဆိုရင်အမကံပေးပြီးတော့ဆက်လက်ထုချေခွင့်ပြုနိုင်ပါတယ်လို့ရှင်းနေဦးမင်းလွင်ဦးကသုံးသပ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်မှာတရားစွဲအဖွဲ့အစည်းတွေကတက်သေးတွေအများကြီးတင်ပြီးတော့လိုအပ်တဲ့အချက်တွေကိုနောက်ခေါ်တက်သေးတွေမှာထည့်ပြီးတော့အမှုကိုအတင်းခိုင်လိုအောင်တက်သေးပြနေတဲ့ဖြစ်ရက်တွေကမြန်မာတရားစီရင်ရေးစနစ်မှာတွေ့နေရပြီးတော့ဒါဟာအလွန်ရုပ်ဆိုးတဲ့ကိစ္စဖြစ်တဲ့အကြောင်းထောက်ပြပြောဆိုပါတယ်ခင်ဗျာ
။တော်ရရှင်များရှင်မြန်မာနိုင်ငံမှာရင်းစုစည်းလို့လူသိများတဲ့စုဝေးဆန္ဒပြမှုတွေနဲ့ပတ်သက်လို့ပြဋ္ဌာန်းထားတဲ့ဥပဒေကိုလွှတ်တော်ကပြင်ဆင်ဖို့အစီအစဉ်နေပါတယ်။ဆန္ဒပြပွဲတွေအတွက်သွေးဆောင်စည်းရုံးနာတွေကိုရှောင်ရှားနိုင်ဖို့နိုင်ငံသားတွေကိုကျင့်တရားနဲ့အညီဆန္ဒထုတ်ဖော်နိုင်ဖို့ရည်ရွယ်ပြီးဆန္ဒပြပွဲအတွက်ကုန်ကြစရိတ်နဲ့စားခံမဲ့သူရဲ့အချက်အလက်ကိုတင်ပြဖို့ထပ်မံဖြည့်ဆွက်ပြင်ဆင်ဖို့ရည်ရွယ်ထားပေမဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်အပေါ်ကန့်သတ်မှုတွေတိုးလာမဲ့ခြေလှမ်းတစ်ရပ်အဖြစ်မြင်သူတွေလည်းရှိနေပါတယ်။ရင်းစုစည်းဥပဒေပြင်သစ်မပြင်သစ်ဖြည့်ဆွက်ပြင်ဆင်ခြင်းအဖြစ်အစိုးအကောင်ဘယ်လိုရလဒ်တွေထွက်ပေါ်လာနိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေချုပ်တင်ရေးသားပေးပို့ထားလို့ရပါတယ်။နေ့စဉ်ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါတယ်ရှင်။
လာမယ့်စနေနေ့တရက်လေးလိုက်မှာပါဝင်ဆွေးနွေးလက်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုကျမတို့အတန်းလွင့်နေတဲ့ Radio Season PP ချင်း Asia Set 7ကနေတရက်ထုတ်လွှင့်ပေးမယ် VOE ရဲ့နေ့စဉ် TV Season ကိုလည်းကြည့်ရှုနိုင်ကြပါရစေ။နောက်နှစ်နာရီကြာထုတ်လွှင့်မယ်ညပိုင်း Season တွေကိုတော့လိုင်းဒိုမီတာ19 25 32လိုင်းလမ်းမီတာ190လို့ကနေပြီးတော့တရက်ဖမ်းယူနားဆင်နိုင်ကြပါရစေ။အခုတောက်ကြနေညနေခင်းထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။စီးရဲနိုင်ငံမှာဝင်းရံပိတ်ဆို့ခံထားရတဲ့ကုတာရှိပိုင်းကစိုးဝါးလာတဲ့ဘုံကျဲတိုက်ခိုက်မှုတွေနဲ့ဒမက်စကတ်မြို့တော်မှာမြင်းမြင်းသမီးမော်တာနဲ့ပြစ်ခတ်နေရတယ်ကိုရပ်တန့်နိုင်အောင်အပြစ်ခတ်ရစေချင်ချင်းလုပ်ဖို့စီးရဲဆိုင်ရာကုလသမဂ္ဂထုကိုယ်ဆောင်စတီဖန်ဒမက်စထရာကဒီကနေ့ပဲပြောဆိုလိုက်ပါတယ်။စီးရဲနိုင်ငံတော်ရပ်ပေါင်း30ချာအပြစ်ခတ်ရစေလွန်ညွှန်းရေးကောင်စီမှဒီကနေ့မဲခွဲဆုံးဖြတ်ဖို့ရှိနေချိန်မှာပဲအထူးကိုယ်ဆောင်ရဲ့ညင်ညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာစာသင်ကျောင်းနဲ့ဘေကင်းလုံခြုံရေးဒုတိယနေ့ဖြစ်သမတ်ဒေါ်နယ်ထရန့်ဆွေးနွေးရမှာကျောင်းဝင်းနေတဲ့ပြစ်ခတ်မှုတွေကိုဟန်တန်းနိုင်အောင်ပညာရေးဝန်ထမ်းတွေကိုလက်နက်တပ်ဆင်ရေးစီရင်ပြောဆိုသွားပါတယ်။ဗန်နီမာလိုပဲစာသင်ကျောင်းတွေမှာလည်းလုံခြုံမှုရှိစေလိုတဲ့အကြောင်းရတပ်ဖွဲ့ဝင်တွေပြည်နယ်နဲ့ဒေသခံအစိုးရတာဝန်ရှိသူတွေနဲ့55မိနစ်ကြာတွေ့ဆုံမှုတွင်သမတ်ကတိုက်တွန်းပြောဆိုသွားခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့သမ္မတမဲဆွယ်ပွဲမှာစီယုံရေးမှုဖြစ်တာဝန်ယူခဲ့ဖူးသူပေါ်မနာဖွန်နဲ့လက်ထောက်ဖြစ်သူရစ်ချက်ဂိတ်စ်တို့ပေါ်အထူးဆုံးစစ်ဆေးရေးမှုကနောက်ထပ်ရည်စွဲမှုပုံမှန်တွေနဲ့ထပ်မံတရားစွဲဆိုလိုက်ပါတယ်။ယူကရိန်းနိုင်ငံမှာရှိတဲ့ရုရှားအစိုးရလူလားသူတွေအတွက်အလွတ်လုပ်ပေးခဲ့ဖူးပေမဲ့ပြည်ပနိုင်ငံတစ်ခုအတွက်အကျိုးဆောင်တွေဖြစ်မှတ်ပုံတင်မှုပြက်ကွက်ခဲ့မှုငွေမဲခွာချမှုတွေဖြစ်နောက်ထပ်32မှုနဲ့ထပ်မံဆွဲချက်တင်လိုက်တာပါ။ဒီခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေနေထိုင်ခဲ့တဲ့ခြေရွာတွေကိုမြန်မာအာဏာပိုင်ကနေထိုးစစ်တွေနဲ့အပိတိုင်ရှင်းလင်းဖယ်ရှားပစ်ခဲ့တာကိုကျွန်ုပ်တပ်ဖွဲ့တွေကတွေ့ရတဲ့အကြောင်းနိုင်ငံတကာလူ့ခွင့်ရေးလှုံ့ဆော်မှုဖွဲ့ Human Rights Watch ကပြောဆိုလိုက်ပါတယ်။ရဲစွမှုကင်းတွေဖြစ်ပွားခဲ့တဲ့နေရာတွေဖြစ်ကုလသမဂ္ဂရဲ့ချက်လက်ရှာဖွေရေးအဖွဲ့ကစစ်ဆေးခွင့်ရမယ့်အချိန်ထိရှင်းလင်းဖယ်ရှားရတဲ့လုပ်ငန်းစဉ်တွေချက်ချင်းရပ်ဆိုင်မှုလည်းတိုက်တွန်းထားခဲ့တာပါ။
တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။အခုညနေအစီအစဉ်ထုတ်လွှင့်မှုကမတ်ဆုမွန်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့နက်ရှင်ကယ်လီဖြစ်ပါရဲ့ရှင်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်အစီအစဉ်ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ VOA သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington.